Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဩဂုတ်လ26ရက်တနင်္လာမနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ VOE ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
။ဒုံးကျည်ရေ drone တွေနဲ့တိုက်ခိုက်မယ်ဆိုတာအထူးကြသတင်းရတဲ့အတွက်ဒါကို Hunter ဖို့လက်ဦးမှုယူပြီး Hezbollah တို့ကိုတိုက်ခိုက်ခဲ့တယ်လို့ Israel ကပြောပါတယ်။ယူကရိန်းအရှိချမ်းကဟိုတက်တခုကိုရုရှားတပ်တွေတက်ခဲလို့သတင်းထောက်တူပျောက်ဆုံးနေပြီးလူတအူထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့အစုလိုက်ပြုံးလိုက်ထွက်ပြေးခဲ့ကြရတဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ကျင်းပပြီးမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းဖူကက်မြို့မှာမြေပြိုခဲ့ရမှာတိတ်ဆုံးသူတွေနဲ့မြန်မာတွေပါဝင်ပါတယ်။ 3D ပုံတွေအိမ်ပြာစီမံကိန်းတက်လက်ဆက်တက်နေပါတယ်။ဒီလိုသတင်းဆောင်ပါကောင်းတွေကိုသတင်းတွေအပြီးမှာရှိရှုနားဆင်ရမှာပါအပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြေပမီဒီယာမြင်ကွင် ISP မြန်မာရဲ့မြင်ကွင်းချက်မဆုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေပြန်ဆက်တော်မူရှိပါတယ်ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူကပြောပြပါမယ
်အစွေးပိုင်တဲ့ထက်ကိုထောင်နဲ့ချီတဲ့ဒုံးကြီးတွေ drone တွေနဲ့တိုက်ခိုက်မယ်ဆိုတာကိုအတိအကျသတင်းရတဲ့အတွက်ဒါကိုဟန်တာဖို့တနင်္ဂနွေနေ့မနက်ပိုင်းလေဗနွန်နိုင်ငံအတွင်းမှာရှိတဲ့ Hezbollah စစ်အုပ်စုရဲ့ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့ Israel လုံခြုံရေးအစည်းအဝေးတစ်ခုကနေပြီးတော့ VOA ကိုပြောပါရယ်လေဗနွန်တောင်ပိုင်းဒေသက Hezbollah တို့ရဲ့ထောင်နဲ့ချီတဲ့ဒုံးကျည်တွေနဲ့ drone ယာဉ်တွေပြင်ဆင်ထားတဲ့နေရာပေါင်း40ကျော်ကိုတိုက်လေရင်100လောက်နဲ့မနက်4:00ကြီး9:00မတိုင်ခင်မှာတိုက်ခိုက်ခဲ့တာလို့ Israel စစ်တပ်ကပြောပါရယ် Hezbollah အုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့ American ပြည်ထောင်စုကသတ်မှတ်ထားတယ်လို့ပဲဒေသတွင်း Iran ကအဓိကအထောက်ပံ့ပေးထားတဲ့အဖွဲ့လည်းဖြစ်ပါရယ်မနေ့9နိုင်ခွဲလောက်မှာတော့ Hezbollah တို့ဘက်ကမြောက်ပိုင်း Israel ဒေသကိုဒုံးကျည်နဲ့ drone ယာဉ်150ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel စစ်သည်တူတေဆုံးပြီးတော့တော်များများထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။လူမှုကွန်ရက်မီဒီယာတွေမှာတော့ဒုံးကျည်နဲ့ drone 300ကျော်နဲ့ Israel ကိုတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ Hezbollah တို့ဘက်ကကြေညာပါတယ်။ဇူလိုင်30ရက်နေ့ဒုံးက Hezbollah ထိတန်းတန်မှု Fuad Shukha ကို Israel ဘက်ကလုံခြံတပ်ဖြတ်တဲ့ပုံမှာကနဦးတုံ့ပြန်မှုဖြစ်တယ်လို့ Hezbollah ဘက်ကကြေညာပါတယ်။အစ္စရေးနိုင်ငံတွေကစစ်ဖက်နဲ့ရပ်ဖက်တွေနေရာတွေကိုတိုက်ခိုက်ဖျက်ဆီးဖို့ Hezbollah ရဲ့အစီအစဉ်ကိုအစ္စရေးဘက်ကအတိအကျထောက်လိုင်းရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ညာဝူရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းအစ္စရေးအရန်တပ်ဖွဲ့ရဲ့ဗိုလ်မှူးချုပ် Jacob Nagel က VOA ကိုစာနဲ့ပြောဆိုထားပါတယ်။ရုရှားရဲ့နေဆက်ဒေသ Belgorod ကိုယူကရိန်းဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့လူ9ဦးသေဆုံးတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။တချင်ထဲမှာတော့ယူကရိန်းရှေ့ချမ်းကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခိုက်လို့သတင်းတောက်တူပျောက်ဆုံးနေပြီးတော့လူ2ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့နေရာမှာယူကရိန်းနေဆက်နဲ့23ပိုင်ဝေးတဲ့ရုရှားကြီးရွာတစ်ခုကလူ12ဦးကိုလည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးဖြစ်တဲ့ Yuchaslav Glavkov ကနေပြီးတော့ပြောဆိုပါရတယ်။အဲ့ဒီထဲမှာဒဏ်ရာရသူအသက်16နှစ်အရွယ်မိန်းကလေးငယ်တစ်ဦးကတော့စွန့်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။ယူကရိန်းရှေ့ချမ်းဒုံးနက်စ်ဒေသကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခတ်ရမှာတော့နှစ်ဦးဒဏ်ရာရပြီးတော့တဦးကတော့အပြိုပြက်ပုံတွေကြားမှာပြေးမိနေတယ်လို့ယူကရိန်းဒေသတာဝန်ရှိသူကပြောပါတယ်။သူတို့တွေဟာယူကရိန်းအမေရိကန်နဲ့ဗြိတိန်တို့ကသတင်းသမားတွေဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းစစ်သတင်းယူနေတဲ့သူတို့ရဲ့သတင်းတောက်တူပျောက်ဆုံးနေပြီးတော့အခြားနှစ်ဦးကတော့ဟိုတယ်တိုက်ခတ်ခံရပြီးတဲ့နောက်ဆေးရုံတင်ထားရတယ်ဆိုပြီးတော့ Reuters သတင်းဌာနကလည်းထုတ်ပြန်ပါတယ်။ဟိုတယ်ကိုရုရှားဘက်ကပယ်ထိန်ဒုံးထိမှန်ပြီးတဲ့နောက်သတင်းတောက်တွေဟာထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်တယ်လို့ဒေသတာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်ခင်ဗျာ။အာဖဂန်နစ္စတန်မှာတာလီဘန်တို့ကဒီဇိုက်တာဆိုင်ရာဥပဒေပြဋ္ဌာန်းမှုပြုလိုက်တဲ့အပေါ်မှာစိုးရိမ်ပကင်းဖြစ်ရတယ်လို့ကုလသမဂ္ဂကနေပြီးတော့ထုတ်ပြန်ပါတယ်။ဒီဥပဒေထဲမှာပုဂ္ဂိုလ်လွတ်လပ်ခွင့်ကိုတင်းကြပ်ကန့်သတ်တာနဲ့အမျိုးသမီးတွေအများမြင်ခွင့်မှာမျက်နှာဖုံးအုပ်ရမှာတွေပါဝင်ပါတယ်။ဒီဥပဒေဟာရှင်းရှင်းလင်းလင်းလည်းမရှိဘဲနဲ့ကျေပြန့်လာပြီးတော့ချိုးဖောက်တယ်လို့ဆွဆွဲခံရသူတွေကိုဇိုက်တာစောင့်ကြပ်ရေးမှုတွေကလူတို့ချင်းချောက်ဖမ်းဆီးနေတာကြောင့်အာဖဂန်နစ္စတန်အနာဂတ်အတွက်စစ်ဆင်းရဲစရာအခြေအနေတစ်ခုဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလကူညီပေးရေးဌာနကြီးကဲရူစာအိုတန်ဘရီဗာကပြောဆိုပါရယ်ဒီဥပဒေကိုပြဋ္ဌာန်းလိုက်ပြီလို့တာလီဘန်တွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါဒီဥပဒေရအမျိုးသမီးတွေတချင်းဆိုတာကြပြာရွတ်တာအများမြင်ကွင်းမှာအတန်ကျင်နေပြောဆိုတာတွေကိုတားမြစ်ပြီးတော့မျက်နှာနဲ့ခန္ဓာကိုယ်ကိုအများမြင်ကွင်းမှာတစ်ချိန်လုံးဖုံးကွယ်ထားမှာဖြစ်ပါတယ်အာဖဂန်မှာအမျိုးသမီးနဲ့မိခလင်းငယ်တွေအခွင့်အရေးကိုငကူတဲ့ကကန့်သက်ထားတာပြင်အခုသူတို့ရဲ့အတန်ကိုပါအိမ်ပြင်ထွက်တာကိုကျင့်ဝတ်ချိုးဖောက်မှုဆိုပြီးတော့ကန့်သက်မှုတွေထပ်တိုးလုပ်တာဖြစ်တယ်လို့ကပူးမှာရုံထိုင်တဲ့ကုလကြီးကအိုတန်ဘရီဗာကထုတ်ပြန်ပြောဆိုခဲ့ပါတယ်
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ဒ ူတူမိတ်ဆွေရုပ်တလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Comstick Joru Channel 123တို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်။ View American တန်ရဲ့တင်းအာနေမနဲ့ပိုင်နိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ဒီအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့9နှစ်မြောက်နှစ်ပတ်လည်နေ့ကိုကျင်းပပြီးတော့မြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ဘဇာခရိုင်အတွင်းမှာရှိတဲ့ကုတုပလောက်ဒုက္ခသည်စခန်းရဲ့ကွင်းပြင်မှာဒုက္ခသည်တွေစုဝေးပြီးတော့မျှော်လင့်ချက်ဟာအိမ်ပြန်ဖို့ဖြစ်တဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေဖြစ်တဲ့ဆိုတဲ့စိုင်းပုတ်တွေကိုကန်ပြီးမိုးရီထဲမှာရိုဟင်ဂျာတွေမျိုးတုံးတက်ဖြတ်ခံမှုနေ့ဖြစ်နေဆန္ဒပြကြပါတယ်။လူငယ်တဲ့ခုနှစ်2018ခုနှစ်ဩဂတ်လမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်တင်ကနေရှိတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးခဲ့ကြရတာပါမြန်မာလူမျိုးစခန်းတွေကိုမွတ်စလင်ဆွေရအုပ်စုကတိုက်ခိုက်ခဲ့တဲ့နောက်ဒေသတစ်ခုလုံးကိုမြန်မာစစ်တပ်ကစစ်ဆင်ရေးဆင်နွှဲရမှာရိုဟင်ဂျာဒုက္ခသည်တွေဥယျာဉ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်တချိန်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာပြဆွေရကြီးကဲပမုခဒေါက်တာမူဟာမက်ယူနက်စ်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်အကူအညီပေးသွားမယ်ဆိုတဲ့ပိုင်းဖြတ်ထားမှုကိုကြိုဆိုတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေတဖြည်းဖြည်းနဲ့တိတ်ခါရှိရှိဘေးကင်းရေးနေရပြန်နိုင်ဖို့ကူညီကြဖို့နဲ့ဒုက္ခသည်တွေအတွက်ရမုံငွေချေးထောက်ပံ့မှုတွေပေးကြဖို့ဆိုပြီးတော့ဒေါက်တာယူနက်စ်ကနိုင်ငံတကာကိုတိုက်တွန်းတောင်းဆိုတဲ့အပေါ်ထပ်လောင်းတောင်းဆိုပါတယ်လို့လည်းကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်သမုဒ္ဒဇင်းဟာတရုတ်ဘက်ကသတိပေးချက်ကိုလက်လျှူပြုပြီးတော့ထိတ်တိုက်တွေ့လို့သမုဒ္ဒဇင်းအနေနဲ့ပုတ်တိုက်မှုဖြစ်ခဲ့တယ်ဆိုပြီးတော့တရုတ်ကန်ဟူဒန်ဆောက်တပ်ကနေပြီးပြောပါတယ်။အငင်းပေါ်နေတဲ့စပရလီကျွန်းစုကရေပြင်ထဲကိုဖိလစ်ပိုင်သမုဒ္ဒဇင်းဝင်ရောက်လာချိန်မှာတရုတ်ဘက်ကသတိပေးခဲ့ပေမဲ့သတိပေးချက်ကိုဂရုစိုက်ပေးတဲ့တရုတ်ကန်ဟူဒန်ဆောက်သမုဒ္ဒရှိယာကိုအနေနဲ့ဖြစ်လောက်တဲ့အနေအထားနဲ့ချဉ်းကပ်ပြီးတော့သမုဒ္ဒဇင်းအနေနဲ့ပုတ်တိုက်မှုဖြစ်ခဲ့တယ်လို့တရုတ်ကန်ဟူဒန်ဆောက်တပ်ပြောခွင့်ရသူကကြေညာချက်ထုတ်ခဲ့ပါတယ်။ဖိလစ်ပိုင်သမုဒ္ဒရာမှာသတင်းသမားတွေလည်းပါလာပြီးတော့တကယ်အဖြစ်ပြက်ချက်လက်ကိုပုံဖြတ်ဖို့အတွက်ဓာတ်ပုံရိုက်ယူခဲ့ကြတယ်လို့လည်းတရုတ်ကြေညာချက်မှာဖော်ပြပါရတယ်။ဖိလစ်ပိုင်ရေကြောင်းရေးမြစ်ဆိုင်ရာဌာနရဲ့ပြောဆိုချက်မှာတော့တရုတ်သမုဒ္ဒရာ၈ဆင်းဟာဖိလစ်ပိုင်သမုဒ္ဒကိုအနည်းငယ်ဖြစ်လောက်တဲ့အထိရန်လိုမင်းထက်ပြုခဲ့တယ်လို့ဆိုပါရတယ်။ဖိလစ်ပိုင်သမုဒ္ဒဟာဖိလစ်ပိုင်ငါးဖမ်းသမားတွေအတွက်လောင်စာအစားအစာစီဝါထောက်ပံ့မဲ့လူသားချင်းစာနာမှုလှုပ်ဆောင်နေတာဖြစ်ပြီးတော့ဒါကိုတရုတ်ဘက်ကဖျက်လို့ဖျက်ဆီးဆောင်ရတာဆိုပြီးတော့ဖိလစ်ပိုင်ဘက်ကဆွဆဲပါရတယ်။ကျုံနဲ့ဖိလစ်ပိုင်ကြားမှာရေပိုင်နဲ့ငင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းတင်းမာမာတွေရှိခဲ့ပြီးဒီအခြေအနေကိုတန်တမာရေးအရဖြေလျှော့ဖို့နှစ်ပတ်ကြိုးပမ်းနေချိန်မှာပဲအခုလိုမျိုးနောက်ထပ်ရေပိုင်နဲ့ထိတိုက်တွေ့မှုဖြစ်ခဲ့တာပါ။ဒုတိယနိုင်ငံအရှိချမ်းမှာရှိတဲ့တာနက်ကျောင်းမှာမိုးရီတဲထထန်ရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်လို့လူ73ထပ်မင်းတေဆုံးရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ရေလွှမ်းမှုကြောင့်အဓိကလမ်းမကြီးတွေအဆက်အသွယ်ပြတ်တောက်သွားပြီးတော့ရေကြီးမှုတံကိုအဆုံးဆုံးခံနေရတဲ့မြောက်ပိုင်းမလူကူခိုင်ကရူရဂျေးရွာကိုတွားဖို့အတွက်အခက်အခဲဖြစ်သွားစေပါတယ်။အဲ့မှာတော့အိမ်နဲ့အဆောက်အုံဒါဇင်နဲ့ချီပြီးတော့ရှွန့်နုံနေတဲ့ကိုနင်းမြုပ်သွားခဲ့ပါတယ်။ကယ်ဆယ်ကူညီရေးအဖွဲ့တွေဟာဒေသခံတွေနဲ့ပေါင်းပြီးတော့ရုပ်လောင်းတွေကိုဖော်ထုတ်တာပျောက်ဆုံးနေသူတွေကိုရှာဖွေတာတွေလုပ်နေကြပါတယ်။တာနက်မျိုးနဲ့အနီးတစ်ဝိုက်မှာလမ်းမဲ့ရက်တွေအတွင်းမှာလည်းဆက်ပြီးတော့မိုးသည်ထန်မဲ့အနေအထားရှိတယ်လို့မြို့လူသားသတင်းဌာနကသတိပေးပါတယ်။ဒါကြောင့်လည်းဒေသခံတွေအနေနဲ့သတိကြီးကြီးထားပြီးတော့ညှိနှိုင်းချက်တွေကိုလိုက်နာကြဖို့ဒေသခံအာဏာပိုင်တွေကတိုက်တွန်းနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုလိုမျိုးမိုးသည်ထန်မှုကြောင့်မြေပြိုတာတွေရေကြီးရေလျှံတာတွေမကြာခဏဖြစ်ပေါ်လေရှိပါတယ်ခင်ဗျာ
။ထည့်တဲ့သတင်းတွေကိုကိုသားညူကကြေညာပေးခဲ့တာပါ။အခုတော့ထိုင်းနိုင်ငံတောက်ပိုင်းရှိဖူခက်မြို့ကမြေပြိုတဲ့သတင်းဆောက်ပါကိုတင်ပြချင်ပါတယ်။အဒီလိုပြပြခဲ့တဲ့အတွက်မြန်မာရွှေပြောင်းအလို့သမားကုဟုပါဝင်သိဆုံးသူ73ဦးရှိတယ်လို့ဖူခက်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းရှိဖူခက်မြို့မှာဩဂုတ်လ23ရက်နေ့မနေ့အစောပိုင်းကမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရွှေပြောင်းအလို့သမားကုဟုပါဝင်သိဆုံးသူ73ဦးရှိတယ်ဆိုပြီးဖူခက်အုပ်ချုပ်ရေးမှူးကပြောပါတယ်။ဖူခက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကအခုလိုပြောဆိုသွားပါတယ်အခုချိန်မှာမိုးဆက်လက်ရွာသွန်းရင်တော့မြေတွေဆက်ပြီးတော့ပြိုလာနိုင်တာကြောင့်အဲ့ဒီနေရာတွေမှာနေထိုင်နေတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းထားပြီးလူတွေကိုလည်းမြေပြိုတဲ့နေရာကိုမဝင်ဖို့အတွက်တန့်တန့်နဲ့မြေသတ်မှတ်ထားတယ်ဆိုပြီးပြောဆိုသွားပါတယ်တဘာဝဘေးသင့်ပြီးသူတွေကိုတော့မြေပြိုတဲ့နေရာကနေအဝေးဆုံးနေရာကိုရွှေ့ပြောင်းထားပြီးဘေးကင်းတဲ့နေရာတွေမှာရွှေ့ပြောင်းထားပါတယ်လို့လည်းပြောပါတယ်။ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကဖူကက်ခရိုင်ကရုံမြို့နယ်အတွင်းမြေပြိုမှုမှာ73ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ19ဦးရှိကြောင်းကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။က ယ်ဆယ်ရှာဖွေလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းတည်ဆုံးသူ73ဦးထဲမှာမြန်မာ5ဦးပါဝင်ပြီးထိုင်း2ဦးနဲ့ရုရှားနိုင်ငံသား2ဦးပါဝင်တယ်လို့လည်းသိရပါတယ်။အခုမြေပြိုမှုတွေကြောင့်ကျေးရွာ900ရွာကအင်ဂျင်200ကျော်ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖူးခက်မြို့တော်ဝင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရောက်ဆုံးသွားတဲ့သူတွေကိုအားလုံးရှာဖွေတွေ့ရှိသွားပြီဖြစ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းဒဏ်ရာရတဲ့သူတွေကိုတော့အရေးပေါ်လူနာတွေအဖြစ်ဈေးရုံတွေကိုပို့ဆောင်ပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။ပြည်ဆုံးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့သက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်အကြောင်းကြားပြီးမိသားစုဝင်တွေသိရှိဖို့ဆက်လက်လှုံ့ဆော်နေတယ်လို့ဆိုပါတယ်။မြေပြိုကျမှုအတွင်းလူနေအိမ်အလုံး90ကျော်အိမ်ဆောင်စု250ကျော်ထိခိုက်စေခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တေဆုံးသူစီးရင်ထဲမှာထိုင်းနိုင်ငံသား2ဦးမြန်မာနိုင်ငံသား6ဦးနဲ့ရုရှားနိုင်ငံသား2ဦးလို့ဖြစ်ပါတယ်။ထိုင်းရနာပိုင်းတွေကတော့တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝင်တွေကိုနစ်နာခြင်းငွေပေးသွားဖို့လှုံ့ဆော်သွားမယ်လို့လည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
။မယေးမာရဲ့သတင်းမှာဒီနေ့ညရာဒီမှာ45ဘီအထိကြီးမားချက်ပြတဲ့ 3D 3ဘက်မြင်ပရင်တာကြီးနဲ့ပုံနှိပ်ပြီးဖန်တီးဆောက်လုပ်နေတဲ့ 3D ပုံနှိပ်အိဒီယာစီမံကိန်းရဲ့နောက်ဆုံးကျန်နေတဲ့အိမ်တွေကိုအပိသက်ဆောက်လုပ်ဖို့အမေရိကန်နိုင်ငံတိုက်ချက်ပြည်ထဲမှာအိမ်ယာဆောက်လုပ်ကုမ္ပဏီကစီစဉ်နေပါတယ်။ Writers သတင်းဆောင်ပါကိုအခြေခံပြီးကိုစံကျော်ကပြောပြပါဗျ။
ဒီလိုမျိုး45ပေကြီးမားကျယ်ပြန့်တဲ့ 3D သုံးဖက်မြင်ပရင်တာကြီးနဲ့ကမ္ဘာအကြီးဆုံးတည်ဆောက်ထားတဲ့လူနေရပ်ကွက်တစ်ခုကိုပုံနှိပ်ပစ္စည်းတွေနဲ့တည်ဆောက်ဖို့ဖန်တီးထားတာပါဒါကတော့ Icon လို့ခေါ်တဲ့ဆောက်လုပ်ရေးကုမ္ပဏီတစ်ခုကအလေးချိန်5တန်နီးပါးရှိတဲ့ 3D ပုံနှိပ်ဆက်နဲ့အိမ်တွေကိုစောင့်နိုင်ဖို့အရှိန်အဟုန်နဲ့လှုပ်ဆောင်နေတာပါခုဆိုရင်လည်း American ပြည်ထောင်စု Texas ပြည်နယ် Georgetown ရပ်ကွက်ကအိမ်အလုံးရေ100ရဲ့အိမ်နေရန်တွေထုတ်လုပ်ပြီးစီးလုနေပါဖြစ်လို့နေပါပြီCona Jenkins ကတော့ Icon Solar Company ကအကြီးတန်း project manager ဖြစ်ပါတယ
် One layer at a time
Vulcan တချိန်မှာအလွှာတစ်ခုနှုံးတဲ့ Vulcan printer ကတိုင်လုံးကိုပုံဖော်တိဆောက်ပါတယ်ဒါကလည်းအလွှာတစ်ခုရဲ့အရှိကနဲ့နောက်ဖက်ကိုအချက်လိုက်လောင်းပါတယ်အထူးသဖြင့်ဒီလိုအိမ်မျိုးတွေအတွက်ကတော့ရက်အနည်းငယ်အတွင်း10ပေလောက်ကိုပုံဖော်အချက်လိုက်လောင်းပြီဆိုတာနဲ့အိမ်တိမ်အတွက်လိုအပ်တဲ့နိုင်ရည်တွေရပါတယ
်ကွန်ကရစ်အမှုန်ကြီးတဲနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုပရင်တာထဲကိုထည့်ပြီးရောသမမှွေပြီးတာနဲ့ပရင်တာရဲ့ခေါင်းကနေသမထားတဲ့ကွန်ကရစ်တွေပုံပေါ်ထားတဲ့အတိုင်းထွက်လာပါလိမ့်မယ
်အချက်တစ်ခုချင်းအလွှာတစ်ခုချင်းစီကဂရီပါစတွေလိုပါပဲနူးညံ့ကောင်းမွန်တဲ့အတွေ့အကြုံတွေကိုရပါလိမ့်မယ်အိမ်ပိုင်ရှင်တွေအတွက်ထူးခြားကောင်းမွန်တဲ့အတွေ့အကြုံအသစ်ပါ
အိမ်ပိုင်ရှင်တွေဖြစ်ကြတဲ့အင်ဂျလာဟွန်တက်စ်နဲ့လော်ရန့်စ်နော်ဇက်တို့ကဒီနေရာတွေဟာအင်ကိုအေးမြစိတ်ငြိမ်စေပြီးပြင်းထန်တဲ့ရာသီဥတုဒဏ်ကိုလည်းကြမ်းကြမ်းခံနိုင်စွာရှိတယ်လို့ပြောပါတယ
် The concrete floors are very cool literally
ဒီကွန်ကရစ်ကျန်းကျင်တွေကအရန်ကိုအေးမြစိတ်ငြိမ်နေလို့ပြောရမှာပါကျမတို့ကလမ်းမကြီးကနေခွဲထွက်တဲ့လမ်းဘေးနားမှာနေကြတာအခုဘာသမ်းမှမကြရဘူးတကယ်ကိုစိတ်ငြိမ်ပါတယ
်ဒါပေမဲ့လည်းထူထဲတဲ့နေရာတွေအနေနဲ့ကအင်တာနက်ကွန်ရက်ဖြတ်သွားနိုင်ဖို့ဆိုရင်တော့အခက်အခဲရှိတယ်လို့နော်ဇက်ကပြောပါတယ
် Obviously these are really strong thick walls and
ဒါရီကတကယ်ကိုထူထဲခိုင်ခန့်တဲ့နိုင်ငံလေးပါ Texas လို့ပူပြင်းတဲ့နွေရာသီအပူချိန်ဒဏ်ကိုခံနိုင်ဖို့အိမ်ပိုင်ရှင်တွေအတွက်ကောင်းကောင်းကာဝယ်နိုင်တဲ့နိုင်ငံလေးပါဒါပေမဲ့ Internet line တွေကတော့ဒီနိုင်ငံကိုကောင်းကောင်းဖောက်ပြီးတော့မကျော်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ Internet Wi-Fi ချိတ်လို့ရမယ့်နေရာတွေကိုအိမ်နဲ့လိုက်ရှာနေရတော့ဖြစ်ပါတယ
်ဒီလိုမျိုး 3D နဲ့ပုံပေါ်ဆောက်လုပ်ထားတဲ့အိမ်တွေဟာ Studio MP 1500ကနေ2000အထိကျယ်ဝန်းပါတယ်တာမန်တမျိုးကျဆောက်တဲ့အိမ်တွေထက်ပိုပြီးဈေးသက်သာပါတယ်ဒေါ်လာ၄သိန်းခွဲကနေ၆သိန်းနီးပါးလောက်ပဲကုန်ကြပါတယ်။ Icon ဆောက်လုပ်ရေးကုမ္ပဏီအနေနဲ့နောက်ထပ်တစ်ဆင့်လက်ကဘာပေါ်မှာဆောက်လုပ်ရေးတွေလုပ်ဖို့ခြေလှမ်းပြင်ဆင်နေပါတယ်။ NASA နဲ့ပူးပေါင်းပြီးတော့လက်ပေါ်မှာရင်းပြန်ဆင်းသက်တဲ့နေရာတွေအဆောက်အဦတွေနဲ့တခြားအဆောက်အုံတွေတည်ဆောက်ဖို့သဘောတူညီချက်ရယူထားကြပါခင်ဗျာ
။ Stream တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Cloud တစ်ချက်နှိမ့်လိုက်ရုံနဲ့ Stream တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့အပတ်စဉ်အစီအစဉ်တွေကို Democracy ဆွေးနွေးကနေစပါမယ်။ဆရာနာသိန်းတော်ကိုစန့်ချင်ခဲ့ပြီး3နှစ်ကြာကြာတော်လိုင်းရင်းနယ်မြေမှာဖြတ်သန်းနေသူအမှုပညာရှင်တဦးအနေနဲ့မကြခင်အိမ်ပြန်ရတော့မယ်လို့မျှော်နေကြောင်းရုပ်ရှင်ဒါရိုက်တာကိုပေါက်က view ကိုပြောပါတယ်။ထိုင်းနေဆက်တနေရာမှာဒါရိုက်တာကိုပေါက်ကိုမှန်အင်ဂျင်နိုင်ကတွေ့ဆုံမင်းများထားပါတယ်ခင်ဗျာ
။
လာပါကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တဲ့နေရာပေါ့နော်လုံခြုံရေးရတော့ကျမအမည်အတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တဲ့နေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတောင်လန်ရေးနယ်မြေထဲမှာဒီကနှစ်ပေါင်း3နှစ်ကြာကြပါတော့ဒီဆရာနာသိမ့်ပြီးကြတဲ့နောက်ပိုင်းကြတဲ့ကပေါ့နော်ဒီတော်လိုင်းနေမြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာနာသိမ့်လုပ်ငန်းတွေမှာတော်လိုင်းလုပ်ငန်းတွေမှာအမှုပညာရှင်တဦးနေနေနဲ့ပါဝင်လှုပ်ရှားနေတဲ့ဒါရိုက်တာကိုပေါ့ကိုကျမတို့တွေ့ဆုံမေးမြန်းมาဖြစ်ပါတယ်ဟုတ်ကဲ့မင်္ဂလာပါကိုပေါ့
ဟုတ်မင်္ဂလာပါမ
ဟုတ်ကဲ့အခုလို့3နှစ်ကျော်လောက်ကြာပြီးမှပဲကိုပေါ့ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့နော်တွေ့ဆုံခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကိုပေါ့အခုဒီအမှုပညာတွေတုံးနေနေပေါ့နော်ဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီနေဆက်တစ်လျှောက်မှာကိုပေါ့အမှုပညာရှင်ဒါရိုက်တာတုံးနေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့နော်အဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါ့ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေက3နှစ်ကျော်ကြာလာပြီးရဲ့အချိန်မှာဘလို့ထိရောက်မှုတွေရှိကြလဲဆိုတာသုံးသပ်မိလဲရှင
်။ဟုတ်ကျွန်တော်တော့ရန်ကုန်မှာအာဏာရှင်ကိုစန့်ကျင်နေကျွန်တော်ထဲထဲဝင်ဝင်ပါတယ်။နောက်ဆုံးကျွန်တော်ကို February လကျွန်တော်18ရက်နေ့မှာကျွန်တော် fan run ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံတယ်အဲ့ကလေးကအိမ်မပြန်တော့ဘဲနဲ့ရန်ကုန်မှာကျွန်တော်6လတတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်တွေပါလေကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလဲရတယ်ကိုဗစ်လည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမှဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ပရိုပဂန်ဒါကိစ္စတွေတို့ကျွန်တော်ရန်ကုန်ဝေးရှာတာတွေလုပ်ခဲ့ပြီးမဲ့ငါဒီတန်းမှာနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတက်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျွန်တော်လည်းမကြောက်မို့ကျွန်တော်လည်းကြောက်တာပေါ့နော်ကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်တေခွဲခွဲရမှကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပြက်စီးမှတွေအကုန်လုံးကြောက်ပါတယ်ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇကားတွေပေါ့မှာကျွန်တော်ပြောခဲ့တဲ့ဇကားပေါ့မှာကျွန်တော်ဂရီတီဖို့ပြည်သူကိုပေးခဲ့တဲ့အင်တာဗျူးတွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ့မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်ဘူးတကယ်လို့အဲ့ချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇကားအတွက်ကျွန်တော်ဂရီတီရမယ်ငါပြည်သူကိုငါဘယ်တော့မှသစ္စာမဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇကားလေးကဂရီလည်းတီရမယ်ငါဒီတော်လန်ရေးသည်ဒီအာနာရှင်ကိုတော်လန်ဖို့အတွက်ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူးအလားဟိုရှင်းပြောတော့ဟိုဗာလဲဟိုလက်မှတ်ထိုးဖို့ပေါ့တော်လိုင်းမှာပါပါတယ်လက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြအဲ့တော့အဲ့ဒီလိုလှုပ်ခဲတဲ့ဟာနေလွမြောက်နယ်မြေကိုကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နယ်မြေကိုလာတဲ့အချိန်မှာကျွန်တော်ကဒီတော်လိုင်းရေးနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လှုပ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတော့တကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးကပျောက်သွားပြီးတော့ကျွန်တော်မြေပြင်မှာကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီးကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့ရုပ်ရှင်နေဦးအဲစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှဒီရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တယ်ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပါတော့ပထမတစ်ကားတော့မတောင်းမီတော့မုခိုင်တစ်ကောင်တော့ short film ပေါ့ဒုတိယတစ်ကားတော့ရောင်နေလာရလမ်းပေါ့ဒီကောင် documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုအရင်တုန်းကတော့ diary ကိုတိုက်ပတ်မအောင်လို့ခစ်ကတော့ diary ဆိုတာစာအုပ်မှရေးကြတော့ဒီဘက်ခစ်ရတော့တော့ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးတက်ကိုချပြလို့ရတဲ့ idea တခုဟိုအစိတ်ပိုင်းတခုကိုချပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလောက်ခဲ့တဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တိုင်းရင်းတပ်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်တိန်1000ခွဲလောက်ကျွန်တော်ဗမာငွေနဲ့စနေသားရုပ်ရှင်နကားကနေကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှင်လေဒီနေ့ဒီချိန်ထိအေးမြေသူတွေအေးမြေပြင် ground ကိုရောက်ရဲဘော်တွေနဲ့တွေ့လို့ရှင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရတဲ့ကျွန်တော်တို့အရင်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအဲတော်လန်ရေးကြီးသည်ဟို 比如说我们当然要按摩的古堡细菌细菌的没得使用就能标给了。当然你修炼古堡嘛把路当然也来修炼多嘛路闹你多嘛路摩古堡的当然也不嘛你还得要摩没去还没就那我记比如 motivation 也比如空话撇的路得要信就能今天比如说标给了咋发现哎他还没哎得要的嘛嘎的也不理就能明白嘛心里的也都能读心里的对都是空话撇的对啊就能录开的哎呀哩，阿那些我三千米咯，一万人呢，就你个哈哩，后面那路标路，家来路就那路一路呗，标就蛮好。
哎哟，古堡水塔米达苏来古，古水到来那边的人嘛，那边了不？喏，楼下的家了不？所以，塔米达苏吧，他看嘞，古那土家地标，楼下的地塔都罗嘞土家的标嘛不？喏，这下你不，你今年新年呢，那些没水。哎哟，你妈那个那马江个的，你今年得的不？你今年新年啊哦，你这边都罗啊，哦，石岗石湖偷看路啦，西安那边啊偷看路啦，哎，那是你妈那个马新年的，你今年新年的。
你他我不能懂得了。那白银块比较我们的主人。我的就那个来路没工有的就那有些比较我的马上就 live 的论比较就那些心里面都没家了没家就那个就那年呢年吧就那哎呀宝马懂得到了啊白那白吧那白的路里要那条个买看那一算他们都家伙呢老家里马路为了赢得单过那单东单桥单出来的都单那一呢看那一呢文宝马都供电嘛为一家多路拉路亚嘛到这单过单那一呢银宝马叫东单多电路没有啊这路里来的路为宝就那多来的要比就那的路没有路难比没路里的三大家比如地人那阿龙切了楼的钱楼梯外都楼南街的所以呢都是 A 钱嘛楼南街的哈利波嘛就那都是八万街的大一大的库地的就那地面比如的我那就那你的地面比如的吧都就是路边家庭都是慢慢蓝毛车开家的都是都是那个都是比的的还蓝毛车要开家的路就那来看的我那而都是后比塞比嘛来南家了地那尼亚的马的都是看那一样工作的地尼亚马的都是 stock 楼来的是嘛就会叫来标标有一个浙江 CEO 不忘我浙江 CEO 好了都要淘汰你撇下地方留里头了就那么标了我的处理啊请你讲楼前是西巴里面他还没楼户讲的压力都是没楼南家的去你嘛是你的你还没下来比如都是你来啊地来西巴里面就那么楼中国的公路的丁中一段的标准我了啊路你那个老白马了不们一些话外国，俺路的路你来下话的，属于边边多的路的来对呀了。还没楼啊，我呗，哎你呀嘛呗，一年比较怕楼嘛没楼的，那边伢人都处理来细的，是不？等于讲，比如说，公路呢，就那么收入节目，还没那俺路你路边来一片，俺楼开算上个家家嘛，哎，古建个的，就那边伢心里来怕的，都是来单打的苦的，就那地面比如嘞，马来拉南个的宝马，啊，俺老没楼南路属于了，都是里古了，就那啊，路没有了，就那没人情不，路来那么好不？路来的处理啊，就龙王地家包过来，谁康熙不干的，一地比了，龙王慢慢淘汰一片，里面那边伢心的就地家包起，就来请你讲，葫芦地路，哦，你家的路来着，就一家龙王呗，慢慢查查，那你的路来是吧？
好 ，OK， 古宝，哎罗，哎你古宝都罗不？你今年是你，噶古地当来一年米的嘛？一地楼上你家的路，地前头你的嘛？是讲是也偏内木家么？喏，什么在有些地盘地都的什么新地位所以呢？今家看你啊嘞，比个嘞也白阿呗，是啊地，是啊古新所路线嘞不？喏，都属于台湾出来比较白一点嘛呗，收发多个呀嘞，地头你说，哎罗地路地。ทุกทีที่ยูเชนพันนี้ได้ดูรีบอร์ดที่ไอ้ลูกนุบิญญาเดรีนุบิญญาเชนีที่ท่านเนี่ยมาเจนจาแค่อะไรแต่สงสงแค่อะไรแล้วที่นุยมานั่งแกตรวจบอร์เนาะแล้วที่ใครมือเรียนลูกจูเตียงมือสิได้ใช่
จันโอไม่เนาะสอรี่บอร์เนาะจันโอเด็กเกิลจันโอไม่ท่าละจันโอที่เดาดอไดร็กเตอร์เดียวเสกังสีจ้าตีตัวเลยได้ด่ากูเสียงอ่ะพระมาอุซงรู้จนอ่ะเทนเลยเพราะฉะนั้นกูเสียงอ่ะ ကျွန်တော် mainstream မှာတော့ကိုစိုင်း mainstream မှာရက်တည်တဲ့သူမဟုတ်ဘူး तू က short film ရဲ့ documentary နဲ့ तू အများကြီးရိုက်ပြီးနိုင်ငံတကာမှာလည်း तू ကိုအတိအမှတ်ပြုခံရတဲ့ကျွန်တော် documentary နဲ့ short film လောကမှာဆိုကိုစိုင်းဆိုတာမသိရလို့မရှိဘူး wine fest မှာရောကျွန်တော် american center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုစိုင်းတို့မတ်ဒေဗီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာအဲ့တော့သူတို့တွေထောင်ကြသွားတယ်ကြားရတယ်မတူဘူးဆိုလဲတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိမ့်ထောင်ကြတယ်ပြီးတော့နောက်ဆုံးပိတ်ကိုစိမ့်နဲ့ကိုစိမ့်နဲ့ကျွန်တော်တွေကနောက်ဆုံးပိတ်တမတ်မတ်ရရဗာလဲဆိုတော့ကိုစိမ့်တို့ကိုစိမ့်နဲ့မတူဘူးနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုထောက်ပံ့မယ်ဆိုတော့ campaign လေးရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ်ထောက်ပံ့မှုလေးတော့ပြောဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာဒီဟာ okay agree ပေါ့ဒါပေးမယ်ထောက်ပံ့လို့ပြောဆိုနေတုံးပဲရှိသေးတယ်ကိုစိမ့်ကျွန်တော်ထောင်ထဲမှာဆိုတော့ကိုစိမ့်အောက်ပိုင်းတည်သွားပြီဆိုတော့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းတည်သွားကိုစိမ့်ကတည်ရတယ်ငကိုလေးကကိုစိမ့်ကပါပါလေးပိန်ပိန်တေးတေးလေးကိုစိမ့်ကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်လေးနဲ့သူဘလို့မှခံနိုင်မှာမဟုတ်လားသူအောက်ပိုင်းတည်ပြီးတော့နောက်ဆုံးပိတ်ကျွန်တော်တည်တဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကတည်ပြီမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့သူကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအလိုက်တာလို့ကြားတယ်အလိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထဲမှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထဲရောက်မှတည်သွားတယ်ဆိုတော့ပုံစံမျိုးဖြစ်အောင်ပြတဲ့ကြောင့်ဒီလိုမျိုးအမှုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံရှုံချင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖြက်စီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအမှုပညာတွေပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုတိုင်းလည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကြတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်3နှစ်ကျော်လာပြီဆိုတော့ပထမဦးဆုံးကထွက်လာတော့တနှစ်အတွင်းမှာပဲပြန်ပြီးတော့ကိုရီပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခု2နှစ်အခု3နှစ်ကျော်လာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေမြေမှာရက်တီလှုပ်ရှားနေတဲ့မျောလင်းချက်ပေါ့ကိုပေါ့ရမျောလင်းချက်ကပါလဲရှင
်ကျွန်တော်မျောလင်းချက်ကတော့ဒေတာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျောလင်းချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေဒေကြတယ်ကျွန်တော်တို့တိတ်မကြတော့ဘူးအရင်တော့ကျွန်တော်အိမ်ပြန်လမ်းတွေကိုကျွန်တော်တို့ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်ကျွန်တော်တို့အိမ်ပြန်လမ်းဒီဘယ်လမ်းနေဖောက်မယ်ဆိုကျွန်တော်တို့မသိဘူးအဲ့တော့ကျွန်တော်တို့ဘာတွေလောက်ကြကျွန်တော်လက်ခါမှာရှိတဲ့ဒမတိုတို့ဟာလာဝချွန်တို့နဲ့ပဲလမ်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အဲ့လမ်းကမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်နည်းနည်းဆုဖွဲ့မှုတွေရလာတဲ့အချိန်မှာကျွန်တော်တို့ရဲ့လမ်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လမ်းလေးဖြစ်လာခဲ့တယ်ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာကျွန်တော်တို့ကထွန်ဆက်နဲ့ပေါ်တဲ့လမ်းဖြစ်လာတယ်အဲ့တော့ထွန်ဆက်နဲ့ပေါ်တဲ့လမ်းဖြစ်တဲ့အတွက်၄၅၀ယောက်ရှောက်လို့ရတဲ့လမ်းဖြစ်လာအခုတော့အားလုံးလည်းမြင်တဲ့အတိုင်းစစ်တိုင်းလို့အရင်တော့တူမီနဲ့စခဲ့ရတယ်ကျွန်တော်တို့ဒေါ်လန်ရေးကနေစစ်တိုင်းတစ်တိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လဲရဘိုးဒိုစာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်နေပြန်ရောက်သွားကြပြီအားလုံးလည်းမြင်တဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့အီးအရီဆိုရင်အီးအော်တွေဆိုလို့ရှိရင်ကိုရဲ့ခြံစည်းရိုးတဲ့ကိုကိုရောက်နေကြပြီလေဟာကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာဟုတ်ဟာကိုအိမ်ပေါ်တက်ဖို့အတွက်ကဘယ်ကနေတက်မှာလဲအိမ်ရှိတဲ့ကဘောကတက်မလားနောက်ဖိတဲ့ကဘောကတက်မလားကြမ်းခွာတက်မလားမျက်နှာချက်ကစင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ဝင်မဲ့အပေါက်ကိုပဲရှာနေကြတကယ်တော့သူတို့ခြံစည်းရိုးတဲ့ကိုရောက်နေကျွန်တော်တို့ဒါကျွန်တော်တို့ခြံစည်းရိုးနောက်ကတ်လို့မရသေးဘူးဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ရင်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်အဲ့တော့တို့တွေသူများတွေမြန်မြန်အိမ်ပြန်ရောက်ဖို့တွေကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်တို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်တို့နဲ့အတူတူကျွန်တော်တို့အတူတူပံ့ပိုးမယ်တို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်သလိုခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွားတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေဖြေပေးရတဲ့ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပ
ါမိုင်းအင်ဂျင်နီယာအစီအစဉ်ဖြစ်ပါတယ်အခုတော့ကမ္ဘာမြတ်မီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါနေပြည်တော်မှာတံပြန်အနာသိမ့်တယ်လို့ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကကောလာဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်။သိမ့်မိကြခင်မှာပဲစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်ဦးကြီးစိုးဝင်းရုံးကန်းနဲ့ရွှေပြောင်းရတယ်ဆိုတဲ့သတင်းတွေလည်းကြားပြန်ပါတယ်။စစ်ကောင်စီရဲ့ကံကြမ္မာဘဲချေစိုက်မလဲဆိုတော့ကဘာမြမမီဒီယာမြင်ကွင်းကဏ္ဍကစောင်းပါရှင်ပြည်သွေးနိုင်ကတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီအကြက်တဲပေါင်းစုံနဲ့ကြုံတွေ့နေရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်အောက်ကစစ်ကောင်စီကြာရှုံးတော့မှာလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်နိုင်ငံကြာရေးဝန်ကြီးဝမ်ယီနေပြည်တော်မလာမီတရက်အလိုဩဂုတ်လ23ရက်နေ့ညနေပိုင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖယ်ရှားကတံပြန်အာဏာသိမ်းမှုဖြစ်ပွားတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာမှာအရှိန်အဟုန်နဲ့ပြန့်နှံ့ခဲ့တာတွေ့ရပါတယ်ဒါပေမဲ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနောက်တနေ့ဩဂုတ်လ14ရက်နေ့မှာတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့တာတွေ့ရတယ်လို့တံပြန်အာဏာသိမ်းတဲ့သတင်းကိုလည်းစစ်ကောင်စီကမဟုတ်မမှန်ကြောင်းညင်းဆိုခဲ့ပါတယ်ကောလာဟလသတင်းတွေအရတံပြန်အာဏာသိမ်းရမှာပါဝင်ခဲ့တယ်လို့နာမည်ထွက်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးအပါအဝင်ဒုတိယဗိုလ်ချုပ်ကြီးတွေဖြစ်ကြတဲ့ညိုစောနဲ့ရဲဝင်းဦးတို့ကိုဩဂုတ်လ15ရက်နေ့မှာဗိုလ်ချုပ်ကြီးယာဒူးတွေတိုးပေးလိုက်တဲ့အကြောင်းသတင်းတွေကဆိုပါတယ်အဲ့ဒီလိုအောင်လင်းတွေးညိုစောနဲ့ရဲဝင်းဦးတို့ကိုဗိုလ်ချုပ်ကြီးတွေအဖြစ်ယာဒူးတိုးပေးပြီးမချေမနှောင်းမှာပဲစစ်ကောင်စီဒုတိယကောင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုစီယုံကျုံမာရောတမရအိမ်တော်မှာပါတူထိုင်နေကြရုံးကန်းကနေပြောင်းရွှေ့ရတယ်ဆိုတဲ့သတင်းကိုARD သတင်းဌာနကဩဂုတ်လ19ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒီဖြစ်စဉ်တွေကိုကြည့်ရင်နေပြည်တော်မှာတံပြန်အာဏာသိမ်းခဲ့တာမျိုးရှိမရှိအသေးချာမပြောနိုင်ပေမယ့်စစ်ကောင်စီထိပ်ပိုင်းမှာယာဒူးအပြောင်းလဲတွေနဲ့လှုပ်ခတ်နေတယ်။အချင်းချင်းကြားမယုံကြည်မှုတွေနဲ့မတည်မငြိမ်ဖြစ်နေတယ်ဆိုတာကတော့သိကြပါတယ်လို့အကဲခတ်တွေကယူဆကြပါတယ်။ ARD သတင်းကစီယုံကျုံမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ရုံးကန်းနဲ့တထက်ထဲမှာရှိတဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရုံးကန်းကိုအောက်ထပ်သူရွှေ့ရတယ်။အလားတူပဲတမရအိမ်တော်မှာလည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရုံးကန်းမှာထိုင်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရုံးကန်းကိုတမရအိမ်တော်အပြင်ဘက်မှာရှိတဲ့ဒုတိယတမရနှစ်ရုံးကန်းကိုပြောင်းရွှေ့ရတယ်လို့ဖော်ပြထားပါတယ်။စစ်ကောင်းဆောင်မင်းအောင်လှိုင်ကသူ့လူယုံများကိုလုပိုင်ခွင့်ပိုပေးကဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအခန်းကဏ္ဍကိုရှော့ချလိုက်သလားမေကွန်ထုတ်เสียဖြစ်လာတယ်လို့လေ ARD သတင်းကဆိုပါတယ်ထောက်ခံသူများကပင်မင်းအောင်လှိုင်ကိုရှုတ်ချနေကြပြီဆိုတဲ့ဆောင်းပါးတပုတ်ကိုလေ ARD သတင်းဌာနကဩဂုတ်လ19ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ် ARD ဆောင်းပါးကကြံ့ခိုင်ရေးပါတီနေပြည်တော်ဥက္ကဋ္ဌဘူးလက်လှဆွေပေါ့ကူတော်နဲ့ဥဝီရသူတို့ကိုကိုးကားရေးသားပါတယ်ဘူးလက်လှဆွေကအရင်ကကာကွယ်ရေးဦးစီးချုပ်တွေဖြစ်ကြတဲ့ဗိုလ်ချုပ်မှုကြီးစောမောင်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ဟာ1986ခုနှစ်မှာဖြစ်ပွားခဲ့တဲ့ CC1 တာပါတိုက်ပွဲတွေမှာခြေတန်းစစ်မျက်နှာတွေအထိတွားရောက်ကအနီးကကြီးကြပ်ကြတယ်လို့ပြောတဲ့အကြောင်းစစ်တပ်ကအမာခံထောက်ခံတဲ့ဖုံးကြီးတစ်ပါးဖြစ်တဲ့ပေါ့ကူတော်ကလည်းလူမှုကွန်ရက်မှာစစ်ကောင်စီဥက္ကဋ္ဌဝန်ကြီးချုပ်ယာယီသမရနဲ့ကာကွယ်ရေးဦးစီးချုပ်ကြီးစစ်တပ်ကထောက်ခံပြီးချစ်တဲ့ချုပ်တို့ကခင်များကိုစိတ်ပြက်နေပြီလို့ရေးတဲ့အကြောင်းနဲ့အမျိုးသားရေးအစွန်းရောက်မပတ်တဖုံးကြီးဥဝီရသူကလည်းလူမှုကွန်ရက်မှာမင်းအောင်လှိုင်ကိုလှောင်ပြောင်ပြီးမင်းအောင်လှိုင်ဟာချမ်းပြည်မြောက်ပိုင်းကိုတော်လှန်ရေးတပ်တွေစီလှူလိုက်တယ်လို့စွပ်စွဲတဲ့အကြောင်း ARD ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ် ISP မြန်မာရဲ့နေပြည်တော်လော်ဂျီ5ဆောင်းပါးမှာစစ်ကောင်းဆောင်နဲ့တကူတော်ရှိုးခေါင်းဆောင်လက်ညှိုးထိုးနိုင်ငံရေးလုပ်နေသောစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကံကြမ္မာသည်ကြဆုံးမိဘက်သို့ခြေလှမ်းပိုဆိတ်လာသည်လို့ခေါင်းစဉ်ပြဖော်ပြထားပါတယ်အဲ့ဒီဆောင်းပါးမှာအာနာသိမ့်ပြီး၃နှစ်ကျော်အကြာမှာမြမတက်မတော်နဲ့စစ်အာနာသိမ့်ခေါင်းဆောင်တွေဖို့ကြီးလေတဲ့ပြဿနာတွေကိုတိုးလို့ရင်ဆိုင်နေရပါပြီ။စီရေးရစစ်တိုင်း14ခုရှိတဲ့အထက်လာရှုကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကြာရှုံးသွားပြီးကြံတဲ့စစ်တိုင်းတွေထဲက6ခုဟာဓာတ်ရိုက်စစ်မျက်နှာစာဖွင့်ရင်ဆိုင်နေရပါတယ်။နယ်မြေတပ်ဖွဲ့လက်နက်ခဲယမ်းအများပြားဆုံးကျုံနေရပြီးလက်လွတ်လိုက်ရတဲ့မြို့84မြို့ရှိနေုံနဲ့မကမြေပြန့်ဒေသကမြို့ကြီးတွေပါချင်းကြောက်ခံနေရပါတယ်။ကြံကန္တာအတိအသည့်ဖြစ်တဲ့လူမှုစီးပွားပြဿနာတွေမှာလည်းမရှူနိုင်မကယ်နိုင်အခြေအနေနဲ့ကြုံတွေ့နေရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာနိုင်ငံရေးပါတီတစ်ခုကအာဏာကိုချုပ်ကင်ထားတဲ့ပါတီဦးဆောင်နေတဲ့အုပ်စိုးမှုစနစ်မျိုးမဟုတ်တယ်လို့စစ်တပ်အရာရှိတွေစုပေါင်းဦးဆောင်နေတဲ့အုပ်စိုးမှုစနစ်မျိုးလည်းဟုတ်မနေပါဘူး။လူတူတွေကထင်တိုင်းကျဲနေတဲ့အုပ်စိုးမှုစနစ်မျိုးဖြစ်နေပါတယ်လို့ရေးသားထားပါတယ်။ဒါအပြင်စစ်ကောင်စီအာဏာရယူစဉ်ကနိုင်ငံတကာဗန်ကွဲ14ခုမှာ အမေရိကန်ဒေါ်လာ 6.8 ဘီလီယံအထိရှိခဲ့တယ်လို့ဆိုကြပါတယ်။အခုအချိန်3နှစ်ကျော်ကာလမှာတော့နိုင်ငံသားငွေတွေလည်းကုန်ရလတ်လည်းမပေါ်နိုင်ငံလည်းပြိုကျလူမတက်ကြုံတွေ့နေရပြီလို့ဆိုကြပါတယ်လို့လည်းရေးသားထားတာတွေ့ရပါတယ်။ဒါကြောင့်လဲတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစိတ်ပူရတဲ့အခြေအနေကိုရောက်နေပြီလို့ထိုင်းနိုင်ငံမှာပြုလုပ်တဲ့လန်ချမ်းမဲကောင်အစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။ထို့အတူပါပဲကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးချုပ် WLIWM အဖွဲ့အကြီးကနီကိုလတ်ကွမ်ဂျန်ကလည်းမြန်မာစစ်တပ်ဟာစောက်တီယာမရဖြစ်နေပြီ။အကြမ်းဖက်မှုတွေကိုပေါ်လုလာတာတွေ့ရတယ်လို့ပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် The Statement သတင်းစာကလည်း Turning Point ဆိုတဲ့သဘောထားအမြင်ကိုရေးသားပါတယ်။အဲ့ဒီသဘောထားအမြင်မှာစစ်ကောင်စီအနေနဲ့လာရှုကိုဆုံးချုံရတာဟာနီးဗျူဟာရှုံးနေမှုမဟုတ်ပဲမဟာဗျူဟာအရေးနေမှုဖြစ်တယ်။အရှေ့မြောက်တိုင်းစစ်တပ်နာချုပ်ရမခလင်းမြန်စွာကြဆုံးသွားတာဟာမြန်မာနိုင်ငံမှာစစ်တပ်ကြီးစိုးမှုဆက်လက်တည်မြဲနိုင်ပါအောင်မလားဆိုတာအကြီးအကျယ်မေးခွန်းထုတ်စရာဖြစ်တယ်လို့ဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြည်တွင်းပြည်ပနိုင်ငံရေးလေလာအကဲခတ်သူတွေပညာရှင်တွေကစစ်ကောင်စီအလွန်ကာလကိုပြောဆိုဆွေးနွေးလာကြပါပြီ။ဒါကြောင့်လဲနိုင်ငံရေးသုတေသီတူကစစ်ကောင်စီဟာနယ်မြေတွေတဖြည်းဖြည်းဆုံးချုံလက်လွတ်နေရပါပြီ။ဒေါ်လာရင်းအင်အားစုတွေကနယ်မြေစိုးမိုးမှုနဲ့ထိန်းချုပ်နယ်မြေတွေပုံမကျပြန့်လာနေပါပြီ။အရေးကြီးတာကအဲ့ဒီနယ်မြေတွေမှာအုပ်ချုပ်ရေးဘယ်လိုထူထောင်မလဲ။ပညာရေး၊ကျန်းမာရေးစတဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေစနစ်တကျဘယ်လိုထူထောင်မလဲဆိုတာအရေးတကြီးလှုပ်ဆောင်ဖို့လိုအပ်နေပါပြီလို့ဆိုပါတယ်ခင်ဗျာ
။ပြည်သူနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။ခုတော့ ISP မြန်မာရဲ့မြင်ကွင်းချဲ့မှတ်စုများအလဲကိုရောက်လို့လာခဲ့ပါပြီ။စစ်ကောင်စီအောက်မှာနယ်မြေတွေဆုံးရှုံးသွားတာနဲ့အမျှတရုတ်ရင်းနှီးမြှုပ်နှံမှုပါရှိတဲ့နယ်မြေတွေဟာလည်းစစ်ကောင်စီအောက်မှာမရှိပါဘူး။အခုလိုလက်လွတ်လိုက်ရတဲ့တရုတ်မြင်းနှင်းမှုပြုံနံမှုစီမံကိန်းတွေအကြောင်းကို ISP မြန်မာကပိုင်းခြားသုံးသပ်ထားပါတယ
်။ရှမ်းမြောက်ဒေသအပါအဝင်မန္တလေးနဲ့စကိုင်းတိုင်းအတွင်းကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေစစ်ကောင်စီဘက်ကလက်လွတ်ရတာပိုများလာပါတယ်စစ်ကောင်စီရဲ့စစ်ရေးရှုံးနေမှုတွေနဲ့အတူရှမ်းမြောင်နဲ့ဆက်ဆက်ဒေသတွေမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း16ခုရှိတဲ့အထဲ10ခုကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကအပြည့်အဝထိန်းချုပ်မှုလုပ်လာနိုင်တာပါဒီအထဲမှာမူဆယ်နဲ့ချင်းရွှေဟော်နယ်ဆက်စည်းဝါးရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေပြင်ကွန်လုံတရားနဲ့လောင်ချိုကတရားဆက်ယုံတွေပါဝင်ပါတယ်ထီးချိုက်မြို့နယ်အတွင်းကတကောင်းနီကဲဆက်ယုံမတရားမြို့နယ်ကအယ်ဖာဗီလက်မြေဆက်ယုံတွေလည်းထိန်းချုပ်ခံထားရပါတယ်ရှမ်းမြောက်ကအဓိကကျတဲ့ကုံသွဲရေးလမ်းမိုင်းတွေနဲ့ရေနံပိုက်လိုင်းကိုလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတစိမ့်တစ်ပိုင်းထိန်းချုပ်ထားပါတယ်ဒါအပြင်ရခိုင်မှာရှိတဲ့တရုတ်ရင်းနှီးမြုပ်နှံမှုစီမံကိန်းအများစုဟာလည်းထိန်းချုပ်ခံထားရပါတယ်ရခိုင်ပြည်နယ်မှာတရုတ်ရင်းနှီးမြုပ်နှံမှုစီမံကိန်း7ခုရှိတဲ့အထဲ9ခုကိုအာရခတပ်တော်ကတစိမ့်တစ်ပိုင်းထိန်းချုပ်ထားတာပါဒီအထဲမှာရင်းနှံနဲ့သဘာဝဓာတ်ငွေ့ပိုက်လိုင်းအပါအဝင်ကြောက်ဖြူသဘာဝဓာတ်ငွေ့3စွမ်းအင်စီမံကိန်းရင်းနဲ့စိတ်ကန်းနဲ့အထူးစည်းဝါးရေးဆောင်စီမံကိန်းတို့လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ကတရုတ်စီမံကိန်းတွေကိုကြည့်ရင်ကြောက်ဖြူဒေသကိုဗဟိုပြုထားတာတွေ့နိုင်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းလုံးကတော့တရုတ်တန်အမတ်နဲ့အဖွဲ့ဟာကြောက်ဖြူကို3ရက်ကြာတွားရောက်ခဲ့ပါသေးတယ်။မြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့တော့စစ်ကောင်စီဥက္ကဋ္ဌကကတိကဝတ်ပြုပြောဆိုပါတယ် မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမှတ်တည်ရဲ့တန်အမတ်ခန့်အပ်လွားပြီးအပွဲမှာအဲ့ဒီလိုပြောခဲ့တာပါတန်အမတ်တစ်ကလည်းမြန်မာနိုင်ငံကတရုတ်စီမံကိန်းတွေနဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒီရက်ပိုင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားယဝင်ကြီးတို့ဘီကျင်းမှာတွေ့ဆုံခဲ့ပါတယ်တခြားနိုင်ငံတွေရဲ့ပြည်ရင်းရေးကိုဆွတ်ဖက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံသားယဝင်ကြီးကအဲ့ဒီတွေ့ဆုံမှုမှာပြောပါတယ်မြန်မာနိုင်ငံဦးဆောင်တဲ့ငင်းချမ်းရေးဖြစ်စဉ်ကိုအားပေးကူညီသွားမယ်လို့လည်းသူကပြောခဲ့ပါတယ်
ဗီဒီယိုရုပ်သံရဲ့အစီအစဉ်တွေကိုဗီဒီယိုရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုတော့ဒုဒုမြင်တွေကိုနားထောင်ကြအောင်ပါ။မြမပြပပေးစာတွေကိုမအေးသန်တော်ကျော်ကတင်ပြပြန်ချပေးထားပါတယ်။
ရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်သစ္စာဆိုတဲ့တော်ရရှင်ကသတင်းထူးသတင်းဥတွေကြည့်ရတာဝမ်းသာပီတိဖြစ်ရပါကြောင်းဝိုင်းတော်သားတွေအားလုံးကျန်းမာပါစေကြောင်းဆုတောင်းပေးလာပါတယ်။ VOE ကျေးဇူးတင်ပါတယ်တဲ့။မှန်ကန်စစ်မှန်သောသတင်းတွေကိုအမြဲတမ်းအားပေးနေတဲ့ကျွန်တော်ဖြစ်ပါတယ်လို့ရေးလာတာပါ။ဟုတ်ကဲ့ပါ။ကျေးဇူးထူးတင်ပါတယ်ရှင်။ထင်ဆိုရတဲ့တော်ရှင်ကတော့ up to date သတင်းတွေပဲတည်ကြပါလေတဲ့ဟုတ်ကဲ့ up to date ဖြစ်တဲ့နောက်ဆုံးရသတင်းတွေတည်ဆင်းနေဆိုတော့အခုစာရေးလာတဲ့ video facebook စာမျက်နှာမှာဝင်ကြည့်လို့ရပါရဲ့နော်ဥချော်အေးဆိုရတဲ့တော်ရှင်ကလည်းသတင်းဌာနတွေကအစုံလင်းဆုံးက view ပါနေတိုင်းနားထောင်ပါလေတဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဥချော်အေးဘေးကင်းကြပါပါစေနော်ဦးဆိုင်ကမ်ထွန်းဆိုတဲ့တော်ရှင်ကလည်း Facebook review PSI ဆလောင်တမျိုးမျိုးနဲ့နေ့စဉ်နားတော်အဆင်ဖြစ်ပါတယ်။ VOA TV မျက်စိမှဒီလိုမျိုးနိုင်ငံသားသတင်းဌာနတွေကကျွန်တော်ရဲ့ဘဝအဖို့မွန်နေပါဗျာ။ပြောမယ်ဆိုရင်တော့ Radio စုပ်လေးနဲ့ VOA ကိုနားဆင်လာခဲ့တာ66ခုနှစ်ခရဲကပါဆိုပြီးရေးလာပါတယ်။ဟုတ်ကဲ့။နေ့တည်းအတော်ကြာခဲ့ပါပြီနော်။အခုလိုမျိုးနေ့ရှည် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရဲ့ချက်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOE ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်လိုချင်ပါတယ်ဗျာတဲ့ဟုတ်ကဲ့ပါ VOE သတင်းဌာနဖုန်းသက်သက်မရှိပါဘူးเนาะအခုဆက်သွယ်တဲ့ Messenger ဒါမှမဟုတ် email ဖြစ်တဲ့ burmese@voenews.com လို့ကနေပြီးတော့ကျမတို့ VOE ကိုဆက်သွယ်နိုင်ပါတယ်အဲ့ဒီကနေပြန်ပြီးတော့အကြောင်းပြန်ပြပါမယ်ရှင်ဒီကိုရေးလာတဲ့စာရည်တွေမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာရည်ကိုလည်းအပတ်စဉ်ထည့်သွင်းပြီးဖော်ပြပေးနေပါတယ်နော်ဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးလာတဲ့တော်ရရှင်အကောင့်နံပါတ်လေးခြံထားပေးပါလို့ဆိုလာပါတယ
်မအေးတန်တာကြောင့်လည်းတကွာ VOA အဖွဲ့သားများအားလုံးဘေးရန်ကင်းကွာကိုယ်စိတ်နှစ်ဖျားကျန်းမာချမ်းသာကြပါစေကြောင်းဥစွာဆူတောင်းမြစ်တာပို့တာလိုက်ပါရခင်ဗျာ VOA ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးလည်းပြောကြပါအောင်ဗျာမြန်မာပြည်အကြမ်းဖက်စစ်တပ်ကြီးကဇူလိုင်16ရက်အာဇာနည်နေ့ကြီးလေကြောင်းကဘုံကျဲအရသာပြည်သူတွေတေချေတန်ရာရကြတာနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုတဲ့အဖွဲ့ကခုပြည်သူတွေကိုကိုယ်တိုင်တပ်ဖြတ်နေတာကိုလူအခွင့်ရေးတို့လွတ်လပ်စွာရှင်သန်ကွင်းတို့ဆိုတာတွေကိုတာဝန်ယူတာဝန်ခံထားတဲ့ကုလသမဂ္ဂအဖွဲ့ကြီးကဘလို့အကြောင်းတွေကြောင့်များအာတူးပြီးမဝင်နိုင်ဖြစ်နေတာလေဗျာစစ်ဖြစ်နေလို့လေရင်နဲ့ဘုံကျဲတယ်ဆိုလဲပြည်တွင်းစစ်လေဗျာပြည်တွင်းစစ်ကိုလေရင်သုံးပြီးဘုံကျဲချပြည်သူကိုတတ်နေတာဘာအကြောင်းကြောင့်များကုလသမဂ္ဂအဖွဲ့ကြီးကအာတူးပြီးမဝင်နိုင်ဖြစ်နေရတာလေဗျာမေးပေးကြပါဦး ဒီအတိုင်းဆိုကဘာကြီးမှာလက်နဲ့ရှိသူအင်အားကြီးသူအနိုင်ကျင့်လို့ရတဲ့ကြောက်ခမန်းလေးလေးငရဲကဘာကြီးမကြခင်ဖြစ်တော့မှာပါလားဗျာကဘာလူသားအားလုံးအတွက်အမှန်တရားတို့တရားမျှတမှုတို့အသက်ရှင်ရည်တည်ခွင့်တို့ဆိုတာတွေဘယ်သူပဲအဖွဲ့ကတာဝန်ယူကြမှာလဲတရားမျှတမှုပျောက်ဆုံးတော့မှာလားစိတ်သုံးတော့မှာလားဆိုတာကုလသမဂ္ဂအဖွဲ့ကြီးကိုမေးပေးကြပါဦးဗျာ
မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကိုယ်ပိုင်ထင်မြင်ယူဆချက်ပါနောက်တဲ့တော်ရရှင်တစ်ယောက်ကတော့ဒီနေ့တစ်ခုကြားလို့စိတ်ခံစားချက်စာလိုလေးရေးမိပါတယ်ဆိုတော့မမကြီးကအခြေအနေနဲ့ပတ်သက်ပြီးရေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်မြန်မာပြည်အကြောင်းစဉ်းစားပြီးအရန်ဝမ်းနေရပါတယ်အထူးသဖြင့်အားကိုးရမဲ့တဲ့ပြည်သူတွေအတွက်ပါကျွန်တော်တရင်တစ်ခုကြားပြီးတော့စိတ်ခံစားချက်တွေကိုစာတူလေးရေးမိလို့ပါမိများမိနိုင်ရေးများရေးနိုင်တဲ့ကြားမှာအမှန်တရားကပျောက်ွယ်တက်သည်ဒီအန်ရယ်တွေဒီအိမ်မဆိုးတွေကသူတို့သတင်းစာရှင်းလင်းပွဲတခါတည်းနဲ့အဆုံးတက်ရမလားအမှန်တရားကသူတို့ဘက်မှာပဲရှိကြတယ်နောက်ဆုံး6-7နှစ်ကိုလမ်းလျှောက်တာတော့သူ့ဧရိယာတွေကလမ်းဆိုပြီးပြစ်သက်ခံရနိုင်တယ်ဝမ်းနည်းစရာကြီးမြမပြီ
မြန်မာနိုင်ငံမှာဆိုးရွားနေထိုင်နေကြရတဲ့သူတွေရဲ့ခံစားချက်ကိုဒီတော်ရရှင်ရဲ့ဆာမထင်ဟပြနေပါရဲ့နော်အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးသွားခြင်းပါရဲ့နော်ကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ဒေသနေရွမျိုးနယ်ပန်ဆောင်မျိုးနယ်ကခြေရွာတရွာကရွာသားတို့ပါတဲ့ကျွန်တော်တို့ဒေသမှာဖြစ်နေတဲ့အခက်အခဲလေးသက်ဆိုင်ရာတည်အောင်လို့ DVOE ကတစ်ဆင့်ပြောပြခြင်းပါတယ်ဆိုပြီးအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ကျွန်တော်တို့နယ်ဘက်ကနမ်းမလစ်ခြေရွာနဲ့လောက်လိုင်ခြေရွာကြမိုးများပြီးလမ်းပျက်စီးသွားတာလားနဲ့ချီကြပေမဲ့အခုချိန်ထိမပြုတ်ပြင်းသေးပဲပန်ဆောင်တဲ့နန်းရုံးမြို့ကြသွာလာနေကြတဲ့ပြည်သူတွေအရန်အခက်ခဲတွေ့နေကြပါတယ်တယောက်တည်းသွားရင်မော်တော်ဆိုင်ကယ်တွန်းပေးက3000ကျော်4000စသဖြင့်ပေးရပါတယ်အသွားပြန်ဆိုရင်တသိန်းနီးပါးရှိပါတယ်ဒါကိုသက်ဆိုင်ရာဒေသအကြီးအကဲများအနေနဲ့အများဆုံးပြုပြင်ပေးစေချင်ပါတယ်ဒါကိုအထက်လူကြီးတွေသိအောင် VOA ကတဆင့်ပြောပြပေးနိုင်ရန်လေးစားစွာရင်ဖွင့်လိုက်ပါတယ်ဗျာ
တန်ပတ်အခက်ခဲရောက်နေတဲ့ပန်ဆောင်တဲ့နန်းရုံးမြို့ကြားတွာလာလှုပ်ရှားနေရတဲ့ပြည်သူတွေရဲ့အခက်ခဲကိုအခုလိုအမြင်မဖော်ခြင်းနဲ့သူတော်ရရှင်တူရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သတ်ထတော်ရရှင်တရားရင်ဖွင့်လာတဲ့တော်ရရှင်မပဲဒီစာလေးဖတ်ပေးစီခြင်းပါတယ်အသေးစိတ်တော်မြေတော့ပါအောင်စာရှင်နေမှာဆိုလို့ပါသူတို့ဒေသကကြံတောင်သူတွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေကိုတင်ပြခြင်းပါတယ်ဆိုပြီးတော့စကိုင်းတိုင်းကတော်ရရှင်ရေးလာပါတယ
်2023-2024ကြံရသည်ကတော့ပြီးဆုံးသွားခဲ့ပါပြီစကိုင်းတိုင်းဒေသကြီးထိချိုင်မြို့နယ်မှာကုမ္ပဏီတစ်ခုက2023-2024ကျန်းရာသီမှာကျန်းတောင်သူတွေစီကနေသတ်မှတ်ကျန်းတန်းချိန်ကိုစာချုပ်ချုပ်ဝယ်ယူခဲ့ပါတယ်။ယခုကျန်းတောင်သူများကြုံတွေ့နေရတဲ့အခက်အခဲများကတော့အဲ့ဒီကုမ္ပဏီကသူတို့ချုပ်ဆိုထားတဲ့ကျန်းတန်းချိန်ပြည့်အောင်တောင်သူများထံကနေမသိမ်းယူနိုင်ခဲ့ပါဘူး။တချို့က100ရာခိုင်နှုန်းပြီးတယ်တချို့က80ရာခိုင်နှုန်းပြီးတယ်တချို့ကတော့50ရာခိုင်နှုန်းပဲပြီးပါတယ်ကျန်းတောင်သူတွေအရန်ကိုနစ်နာလွန်ပါတယ်ဝယ်ယူပြီးတဲ့ကျန်းတွေကိုလည်းတဝက်ကြီးပဲငွေပေးချေပါသေးတယ်ကျန်းတဝက်ကယခုအချိန်ထိမရှင်းပေးသေးပါဘူးခင်ဗျာ
စကိုင်းတိုင်းထိဆိုင်မြို့နယ်ကကျန်းတောင်သူတွေနစ်နာနေရပါတယ်စပရဒီတော်ရှင်ရှင်းဖွင့်လာတာဖြစ်ပါတယ်ရှင်တော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်အလုံးပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်းလည်းဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်အခုဆက်ပြီးကမ္ဘာတစ်လောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်နာမည်ကျော်အမှုပညာရှင် Banksy ရဲ့ကိုကူမြောက်လက်ရာ ခုဟာပြည်ထောင်စုလန်ဒန်မြို့ကတရိုက်ဆန်စေမှာပေါ်ထွက်လာခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံမြစ်တစ်ခုထဲမှာရေချိုးကန်တွေကိုဖောင်ဖြစ်လို့တဲ့တိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုကြီးညံ့နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
နမေကျော်လူပညာရှင်ဘန်ခီရဲ့ကိုးကွမြောက်လက်ရာတစ်ခုဟာဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆန်ရုံမှာပေါ်ထွက်လာခဲ့ပါတယ်။သူ့ဝင်လူလာတဲ့ဘန်ခီဟာဘယ်သူလဲ၊ဘယ်ကလာတယ်လဲဆိုတာဘယ်သူမှမသိပေမဲ့လေသူ့ရဲ့လက်ရာတွေဟာအများပြည်သူသွားလာတဲ့နေရာတွေမှာပေါ်လာလိမ့်ရှိပါတယ်။အခုကိုးကွမြောက်နိုင်ငံစီးရေးပကြီးမှာတော့ဂေါ်ရီလာတစ်ကောင်ကပင်လယ်ဖျံနဲ့ငှက်တွေကိုလွှတ်ပေးနေတာပါ။လန်ဒန်တရိတ်ဆန်ရုံကတော့နွေရာသီမှာလာရောက်လည်ပတ်တဲ့သူများတဲ့အတွက်တကားပေါင်များများဖွင့်ထားပေးဖို့လိုအပ်တယ်လို့ဒီပကြီးပုံကားကိုခိုးသွားမှဆိုတဲ့အတွက်ဖြုတ်သိမ်းထားမှဖြစ်တယ်လို့ထုတ်ပြန်ပါတယ်။တခြားသူရေးဆွဲခဲ့တဲ့ပကြီးတွေကတော့တောင်စိတ်ပုံတွေ၊ဆင်ပုံတွေလည်းပါပြီးဂျိုရုဆလောင်ဘန်းပေါ်မှာရေးဆွဲခဲ့တဲ့ဝင်းပလွေပုံကတော့ရေးဆွဲပြီးတော့နိုင်ပိုက်အကြမှာပဲခိုးခံလိုက်ရပါတယ်။ဒီပုံတွေကိုဘန်ခ်စီရေးခဲ့တယ်ဆိုတာသိနိုင်တဲ့နည်းလမ်းတစ်ခုကတော့သူကိုစောင့်ကြည့်သူ73ခန်းရှိတဲ့ Instagram လူမှုကွန်ရက်အကောင့်မှာတင်ထားတာပါ။ Banksy ရဲ့နုပညာလက်ရာတွေကိုအတိတ်ပဲအမျိုးမျိုးနဲ့ပုံဖော်နေကြပြီးတော့အခု London သတင်းဆန်ရုံကပုံကတော့နောက်ဆုံးဖြစ်တယ်ဆိုတာ Banksy ရဲ့အဖွဲ့ကိုမေးမြန်းပြီး BBC ရဲ့သတင်းမှာဖော်ပြထားပါတယ်ရှင
်။ American ပြည်အောင်စု Washington ပြည်နယ် Auburn မြို့မှာ Dinosaur လို့ဝတ်ဆင်ပြီးပြေးတဲ့အပြေးပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။Tyrannosaurus Rex လို့ဝတ်ဆင်ပြီးကမ္ဘာဦးခင်မှာအမြန်ဆုံးပြေးနိုင်တဲ့သူအဖြစ်အနိုင်ရဖို့အတွက်မြင်းပြိုင်ကွင်းကြီးထဲပြေးခဲ့ကြတာပါ။အသက်အရွယ်ဆုံးပါဝင်ကြတဲ့ T-Rex ကမ္ဘာချန်ပီယံပြေးပွဲကို2018ခုနှစ်ထဲကစတင်ကျင်းပခဲ့တာပါ။ပြိုင်ပွဲဝင်သူတွေအနေနဲ့ခေါင်းလှုပ်တုပ်လှုပ်တုပ် T-Rex လေထိုးရုပ်ကိုဝတ်ဆင်ပြေးရတာဖြစ်ပြီးတော့အသက်17နှစ်အောက်ကလေးတွေလည်းဝင်ပြေးကြပါရယ်။အသက်12နှစ်ကနေ16နှစ်အတွင်းပြိုင်ပွဲမှာတော့အင်ဇာလုံးဆိုတဲ့နာမည်နဲ့ဝင်ပြိုင်တဲ့ဒိုင်နိုဆောကပိုဆွဲသားပြီးအမျိုးသားပြိုင်ပွဲမှာတော့ One Shell of a Dino နာမည်နဲ့ဝင်ပြိုင်သူကအနိုင်ရသွားပါတယ်။အမျိုးသမီးပြိုင်ပွဲမှာတော့ My Rex Girlfriend နာမည်နဲ့ပြိုင်တဲ့သူကအနိုင်ရသွားပြီးအသက်50အထက်ဒိုင်နိုဆောတွေပြိုင်တဲ့ပြိုင်ပွဲမှာတော့ Fossilizer ဆိုတဲ့နာမည်နဲ့ဒိုင်နိုဆောကအနိုင်ရသွားပါတယ်ခင်ဗျာ။
ဘယ်ဂျီယံနိုင်ငံဒီနိုမျိုးကမြူးစ်ကစ်ထဲမှာဒီချိုးကန်တွေကိုဖောင်ဖြစ်လော်တဲ့ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီနေ့အတွက်ခေါင်းစဉ်ကဘယ်ဂျီယံနိုင်ငံဖြစ်တာကြောင့်ရေချိုးတဲ့ကန်တွေကိုဘယ်ဂျီယံနိုင်ငံရဲ့ထင်ရှားတဲ့အမှတ်အသားတွေဖြစ်တဲ့အာလူကျော်ပုံစံကလေးလေးသေးပေါက်နေတဲ့အယုတ်မီနီကန်ဖစ်အယုတ်ပုံစံနဲ့အတန်ပုံစံတွေအလှဆင်ထားပါတယ်။လူပေါင်း200ကျော်လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီပွဲကို1982ခုနှစ်ကတည်းကစတင်ခဲ့တာပါ။ဣတလီနိုင်ငံကလူတယောက်ဟာမြစ်ထဲကိုရေချိုးကန်နဲ့လှော်သွားခဲ့တဲ့တဲ့ငူဗီဒီယိုမှာကြားခဲ့တဲ့ဒီမျိုးကစီးဆိုင်ပန်းရှင်တူကဆလုပ်လိုက်ရင်းနဲ့အခုလိုပွဲဖြစ်လာတာပါလို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်ရေချိုးကန်ဖောင်52ခုပါဝင်ရှင်ပြိုင်ခဲ့ပြီးအဲ့ဒီထဲကနှစ်ခုကတော့လမ်းမှာပဲနှိမ့်ခဲ့ပါတယ်နောက်ဆုံးမှာပန်းဝင်လဲစိုးရင်စရာမလိုပဲပါဝင်ခဲ့တဲ့လူတိုင်းကိုစုတစ်ခုတော့ချီးမြှင့်ပါတယ်ရှင်
ကိုရီးရှားနိုင်ငံစတားမြို့ကကမ်းခြေမှာလေငင်းခံရင်ပင်လယ်ကမ်းခြေကြောက်ပြားကထွက်တဲ့အော်ဂန်အတန်ကိုနားဆင်နိုင်ပါပြီ။အော်ဂန်ပိုက်လိုင်းတွေကိုပင်လယ်ကမ်းခြေကြောက်ပြားတွေအောက်မှာထည့်မြုပ်ထားတာဖြစ်ပြီးတော့ပင်လယ်ရေလှိုင်းအားနဲ့အတန်ထွက်အောင်ဖန်တီးထားတာပါ။နာမည်ကြီးဗိသုကပညာရှင်နီကိုလာဘေးစစ်ကဒီဇိုင်းထွင်ဖန်တီးပေးထားတာဖြစ်ပြီးတော့ပင်လယ်ထဲကိုလေကားတည်းဆင်းသွားတဲ့ပုံစံဖန်တီးထားတဲ့ကြောက်ပြားတွေအောက်မှာအတန်ထွက်နိုင်တဲ့အခန်းတွေကိုလည်းထည့်သွင်းတည်ဆောက်ထားတာပါ။အတန်တွေကတာယာသလိုအမြဲတမ်းလဲပြောင်းလဲနေပြီးတော့တရားထိုင်လို့ရတဲ့အထိစိတ်ငြိမ်စေတဲ့အတန်တွေထွက်နေတာပါအခုလိုကမ်းခြေကိုပြုပြင်မှုတွေကို2005ခုနှစ်ကလှုပ်ဆောင်ခဲ့တာပါခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်ဆက်ရယူပါခင်ဗျာ
တနင်္လာနေ့ VOA ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အရှိအလဲပိုင်းဒေသလက်သလောခီးစဉ်တွင်အရေးကြီးတဲ့သတင်းစကားတရက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှင်းလင်းစွာပြောကြားခဲ့ပါတယ် ကာဇာမှာအပြစ်ခတ်ရပြီးတော့အပြန်အလှန်အပြင်တစ္ဆက်ခါနဲ့ပြန်လို့ပေးရေးဆိုတဲ့သဘောတူညီမှုတွေရဖို့အခုပဲဆောင်ရမှာဖြစ်မယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။ဟာမတ်စတိုးလက်ထက်ကတစ္ဆက်ခါတွေရဲ့ကျန်းမာရေးနဲ့အသက်ရှင်သန်ရေးအပေါ်အချိန်နဲ့အမျှအနေရကျရောက်နိုင်တဲ့အတွက်အချိန်ဟာအနစ်သာရဖြစ်ပါလေလို့ကာတာနိုင်ငံကသတင်းစာရှင်းလင်းပွဲမှာဝန်ကြီးဖလင်ကင်းကအလေးပေးပြောကြားတော့ပါတယ
်။ Our message is simple. It's clear and it's urgent.
အချိန်ကအနစ်သာရဖြစ်ပါလေဂါဇာဒေသမှာရှိနေကြတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့အမျိုးသားတွေဟာစာနာရိတ်ခါနဲ့ဆေးဝါးတွေမလုံမလောက်ဖြစ်နေကြတဲ့အတွက်ဒုက္ခရောက်နေကြပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေကိုသူတို့စခဲ့တာလည်းမဟုတ်သလိုရက်သွားအောင်လည်းမလုပ်နိုင်ပဲအသက်အန္တရာယ်ကြောက်မဲ့အနေအထားနဲ့ရင်ဆိုင်နေရပါတယ်ဒေသရင်းစစ်ပွဲတွေကြီးထွားလာနိုင်တဲ့အတွက်အချိန်နဲ့အမျှအရေးကြီးနေပါတယ်လို့ပြောဆိုသွားတာပါအခြေအနေတွေထပ်ဆိုးမလာအောင်အီဂျစ်ကာတာနိုင်ငံတို့နဲ့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အီရန်နဲ့ဟစ်ဘိုလာတို့အပါအဝင်ထပ်ပြီးတော့ပါဝင်ပတ်သက်လာနိုင်ရည်ရှိသူတွေကိုလည်းစစ်ပွဲတွေအချိန်မြင့်မလာအောင်ဒါမှမဟုတ်ထပ်ပြီးတော့ကျေပြန်မတော်အောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့လည်းသတင်းစကားပါထားပါတယ်။ဟာမတ်စ်နဲ့တိုက်ရိုက်အဆက်အသွယ်ရှိကြတဲ့ကာတာနဲ့အီဂျစ်နိုင်ငံတို့ဟာငြိမ်းချမ်းရေးသဘောတူညီချက်ရအောင်ဆောင်ရွက်နေပါတယ်။အပြစ်ခတ်ရဆက်ပြီးတော့အပြစ်အလန့်အဖြစ်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်လို့ပေးရေးဆိုတဲ့အသေးစိတ်သဘောတူညီမှုကိုသမ္မတဂျိုးဘိုင်ဒန်ကမေလမှာအကြံပြုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းသမ္မတဘိုင်ဒန်ရဲ့အကြံပြုချက်ကိုထောက်ခံထားပါတယ်။ Israel ဘက်ကတော့ဒီသဘောတူညီချက်ကိုလက်ခံလိုက်ပြီဖြစ်တဲ့အတွက် Hamas တို့ဘက်ကလက်ခံဖို့မျှော်လင့်ပါတယ်လို့လည်းဝန်ကြီး Blinken ကပြောပါတယ်။ဒီအဖြစ်ရဲ့သဘောတူညီချက်ကိုလာမယ့်ရက်ပိုင်းအတွင်းအပြီးဆောင်နိုင်ဖို့လိုပါတယ်။အဲ့ဒီအတိုင်းဖြစ်မြောက်အောင်အမေရိကန်နိုင်ငံကတတ်နိုင်တဲ့မြတ်အားလုံးဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ်
။ With Israel and our Qatari and Egyptian partners are engaged with Hamas.
ဒါဟာပင်လယ်နီတဲကဟူသီတို့နဲ့တင်းမာမှုတွေပြေလည်သွားစေမဲ့တော့ချက်လည်းဖြစ်ပါတယ်။ Israel နဲ့ Saudi Arabia တို့ကြားတန်တမာဆက်ဆံရေးပုံမှန်ပြန်ပစ်ဖို့နိုင်ငံစလုံးအလွန်စိတ်ဝင်စားနေကြဆဲဖြစ်တဲ့အတွက်ဒါကိုအကောင့်ထည့်ဖော်နိုင်ကြမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ပုံမငင်းချမ်းလုံလုံတဲ့လာညာတစ်ခုပေါ်ထူရန်ရောက်သွားနိုင်အောင်လို့ Israel ဘက်ကစပြီးတော့ဆောင်ရရမဲ့တော့ချက်လည်းဖြစ်ပါတယ်။တစ္ဆက္ခံတွေအိမ်ပြန်နိုင်ရေးဆိုတာကတော့အဓိကဖြစ်ပါတယ်လို့လည်းဝန်ကြီး Blinken ကပြောဆိုသွားတာပါ။ကာဇာဒေသမှာတစ္ဆက္ခံအဖြစ်ရှိနေသူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တယ်လို့လည်းဝန်ကြီး Blinken ကပြောပါတယ်။သူတို့တွေမိသားစုရှိရာအမေရိကန်နိုင်ငံကိုပြန်လာနိုင်ဖို့အသက်ဆုံးရှုံးခဲ့ရသူတွေဆိုရင်လည်းသူတို့ရဲ့အယိုးပြာတွေကိုပြန်သည်လာနိုင်ဖို့အတွက်အမေရိကန်နိုင်ငံကအသေးအချာဆောင်ရွက်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောကြားထားပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောကြားသွားပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီပါပြီ
။ပြောခဲ့သလိုပါပဲ။အခုကြားခဲ့ရတာကတော့ view ရဲ့အားပေါ်မဟုတ်ဘဲအမေရိကန်စိုးရရဲ့အားပေါ်ပဲဖြစ်ပါတယ်။အခုတော့သတင်းကြီးချုပ်ကိုပြောပြပါအောင်မယ်။အရေးပိုင်တဲ့ထက်ကိုထောင်ထဲချီတဲ့ဒုံးကြီးတွေ drone တွေနဲ့တိုက်ခိုက်မယ်ဆိုတော့အတိအကျသတင်းရတဲ့အတွက်ဒါကိုဟန်တာဖို့တနင်္ဂနွေနေ့မနက်ပိုင်းလေဗနွန်နိုင်ငံအတွင်းက Hezbollah အုပ်စုပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့ Israel လုံခြုံရေးအရေးမြစ်တခုက VOA ကိုပြောပါတယ်။လေဗနွန်တောင်ပိုင်းက Hezbollah ရဲ့ဒုံးချီနဲ့ drone တွေရှိရာနေရာပေါင်း40ကျော်ကိုတိုက်လေနဲ့မနက်၄အားကြီး9နာရီမတိုင်ခင်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံက Rohingya ဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်သူတို့ထွက်ပြေးခဲ့ကြရတဲ့ခုနှစ်နှစ်မြောက်နေ့ပတ်တဲ့နေ့ကျင်းပပြီးမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့တောင်းဆိုခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဖြစ်တဲ့အတွင်းကကုဒုပလောင်ဒုက္ခသည်စခန်းရဲ့ပွင့်မြေမှာဒုက္ခသည်တွေကစုဝေးခဲ့ကြပြီးမျိုးလင်းချက်ဟာအိမ်ပြန်ဖို့ဖြစ်တယ်။ရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတဲ့ sign board တွေကိုကိုင်ဆောင်ပြီးမိုးရေထဲမှာစာရင်းပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ကြားဖြတ်အစိုးရအကြံပေးအကြီးအကဲဒေါက်တာမိုဟာမက်ယူနုစ်ကရိုဟင်ဂျာတွေကိုထောက်ခံမယ်ဆိုတဲ့ကတိပေးလိုက်တာကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးကို UNHCR ကကြိုဆိုလိုက်တဲ့ကြောင်း25ရက်နေ့တုန်းကညချက်မှာထုတ်ပြန်လိုက်ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါ။အခုအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။မြန်မာပြည်သူပြည်သားအလုံးအပြည့်ချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွဲထထူမြင့်သည့်ဖြစ်ကြပါစေ။ကျွန်တော်တမောင်သားမှ